တိုင်းသားညီနောင်မဟာမိတ်သုံးဘွဲ့နဲ့ပူးပေါင်းမဟာမိတ်ပြည်သူ့ကာကွယ်ရေးတပ်တွေဘက်ကစစ်တပ်တပ်ဆွဲထားတဲ့နေရာတွေအပေါ်တိုက်ခိုက်သိမ်းပိုက်မှုတွေလုပ်နေချိန်မှာရန်ကုန်မြို့တချို့နေရာတွေမှာလုံခြုံရေးတွေပြန်လည်တင်းကျပ်နေပါတယ်။ရန်ကင်းမြို့နယ်တဝိုက်မှာရဲနဲ့စစ်သားလုံခြုံရေးတွေကလမ်းသွားလမ်းလာတွေရဲ့လက်ကင်ဖုန်းတွေကိုတားဆီးစစ်ဆင်မှုတွေလုပ်တယ်လို့မျက်မြင်တွေ့ခဲ့သူတွေက VOA ကိုပြောပါတယ်တောင်ကလာပါမြို့နယ်တင်ကန်းကျွန်းမြို့နယ်တွေဘက်မှာလည်းအလားတူစစ်ဆင်မှုတွေဒီနေ့စနေနေ့မှာလုပ်နေတာတွေ့ရတယ်လို့မြို့ကန်တွေကပြောပါတယ်စစ်တပ်နဲ့တိုက်ပွဲဖြစ်နေတဲ့အဖွဲ့တွေရဲ့နာမည်စလုံးတွေဓာတ်ပုံတွေရှိမရှိလက်ကင်ဖုန်းတွေထဲမှာစစ်ဆင်မှုတွေလုပ်နေတယ်လို့ပြောပါတယ်လိုင်တန်ရံမြို့နယ်ဘက်မှာလည်းမနေ့ညကနေအိမ်တချို့ကိုဝင်ရောက်စစ်ဆေးဖမ်းဆီးမှုတွေရှိခဲ့ပါတယ်ဒီထဲမှာအငိမ့်စားရာရှိတဦးရဲ့မိသားစုတချို့ဖမ်းဆီးခံရတယ်လို့ဒေသခံတဦးကပြောပါရယ်အင်းစိန်မြို့နယ်မှာလည်းအစ်စ်အစေးတွေအရင်တက်တင်းကျပ်နေပါရယ်ကိုကန့်တိုင်းသားလက်နက်ကိုင် MNDAA တအောင်တိုင်းသားလက်နက်ကိုင် TNLA နဲ့ရခိုင်တိုင်းသားလက်နက်ကိုင် AA တို့အော်တိုဘားလ29ရက်နေ့မှာစစ်စင်ရေး10/29ကိုစတင်ခဲ့ပြီးရှမ်းပြည်မြောက်ပိုင်းကစစ်တပ်စခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်ခဲ့ပါတယ်။နိုဝင်ဘာလ18ရက်နေ့အထိကိုကန့်ဒေသထဲမှာ MNDAA ကစစ်ကောင်စီစခန်းစုစုပေါင်း152ခုကိုသိမ်းယူနိုင်ခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းအပြင်စကိုင်းတိုင်းမန္တလေးတိုင်းကချင်ပြည်နယ်ချင်းပြည်နယ်နဲ့ကယားပြည်နယ်တွေမှာလည်းပူးပေါင်းမဟာမိတ်ပြည်သူ့ကာကွယ်ရေးတပ်တွေနဲ့စစ်တပ်အကြမ်းတိုက်ပွဲတွေဖြစ်ပွားနေပါတယ်ခင်ဗျာ။